အောက်စုလိုက်အာရမပြုကျင့်ခံခဲ့ရတဲ့အသက်23နှစ်အရွယ်ကျောင်းသူလေးရဲ့အမှုနဲ့ပတ်သက်ပြီးတော့မကျေနပ်ကြတဲ့လူလူကြီးရဲ့ဆန္ဒပြပွဲအတွင်းအိန္ဒိယရဲတအူပြင်းပြင်းထန်ထန်တမ်းရရရှိပြီးတဲ့နောက်နယူဒယ်လီဆေးရုံတရုံမှာဒီကနေ့တည်ဆုံသွားခဲ့ပါတယ်။ရဲတွေနဲ့ဆန္ဒပြလူအုပ်ကြားဖြစ်ပွားခဲ့တဲ့ပြည်ပခါအတွင်းတမ်းရရခဲ့တာဖြစ်ပြီးနှစ်ရက်ကြာဒီကနေ့အင်္ဂါနေ့မှာပဲအဲ့ဒီရဲတည်ဆုံသွားတာဖြစ်တယ်လို့အာဏာပိုင်တွေကပြောဆိုပါတယ်။ဒီလာအစောပိုင်းကဖြစ်ခဲ့တဲ့ဆေးကျောင်းသူတအူကိုအောက်စုလိုက်ရိုက်နှက်အာရမပြုကျင့်ခဲ့တဲ့ကိစ္စအပေါ်ကန့်ကွက်ဆန္ဒပြသူတွေများလာတာကြောင့်ဒါကိုရဲတွေကထိန်းချုပ်ဖို့ကြိုးစားရင်းနဲ့အခုလိုစုပူမငြိမ်မသက်မှုတွေဖြစ်ပေါ်လာခဲ့တာပါဒီဇင်ဘာလ16ရက်နေ့ကအာရမပြုကျင့်ခံရသူမိန်းကလေးနဲ့သူ့ရဲ့ယောက်ျားလေးတငယ်ချင်းတယောက်ဟာနယူဒယ်လီမြို့မှာဘတ်စကားဒစင်းကိုဆင်းလုံးငှဆီလာပြီးတဲ့နောက်ဒီကျောင်းသူလေးအခုလိုအဖြစ်မျိုးနဲ့ကြုံတွေ့ခဲ့ရတာဖြစ်ပါတယ်အာနာပိုင်တွေကတော့မိန်းကလေးဟာယောက်ျားလေးအုပ်စုဒစုရဲ့ကျိုးနဲ့တုပ်ရိုက်နဲ့အာရမပြုကျင့်တာကိုခံခဲ့ရပြီးတဲ့နောက်ဘတ်စကားပေါ်ကနေပြစ်ချခဲ့ကြတာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်လောလောဆယ်မှာတော့ဒီမိန်းကလေးဟာဆေးရုံပေါ်မှာအရေးပေါ်ဆေးကုသခံယူနေစေဖြစ်ပါတယ်မနေ့ကတော့ဒေါသထွက်ဆန္ဒပြမှုတွေရပ်တန့်သွားစေဖို့အတွက်အာဏာပိုင်တွေဟာနယူးဒယ်လီမြို့ကလမ်းတွေနဲ့ပူတာရုံတွေကိုပိတ်ထားလိုက်ပါတယ်